အခုတော့ဝေါ့ကင်ရမြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။အစိုးရတက်တဲ့ KNU ကရင်တပ်ဖွဲ့အဖြစ်ခတ်ရဆဲဖို့သဘောတူထားတာရှင်းလင်းရှိခဲ့ပြီဖြစ်ပါတယ်။ဒါမဲ့ကရင်ပြည်နယ်မြောက်ပိုင်းမူတာရောခေါ်ဖပုံခရိုင်မှာတန်လျင်ငင်းငင်းရေးဥယျာဉ်တည်ဆောက်ဖို့အခက်အခဲရှိနေပုံကိုဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
တို့ရတဲ့လက်အောက်ကတင်းင်းနေကြောက်တတ်နေတရုတ်စီးဝါးရေးသမားတို့ကူးသွဲအကောင်ချေပေါ်နေတဲ့ရေစက်ကတရုတ်မြို့တစ်ကြီးကိုလောင်ကစားဝန်ကြီးတွေအဖြစ်တပ်ပတ်ထားကြပါတယ်။ဒုတိယလုပ်ငန်းတွေပေါ်ပေါက်လာတာကိုဝေဖန်ရှုံ့ချကြတယ်လို့သမားကပဝင်းကျင်နဲ့တင်းင်းရိုးရအစင်အလာတိမ့်တိမ့်နဲ့အစီအစဉ်ကိုချီးကျူးကုန်ပြုကြပါတယ်။အစိုးရတက်နဲ့အပြည့်ရထားတဲ့ KNU အရင်အမျိုးသားအစည်းအရုံးထိန်းချုပ်တဲ့မူတီယောခေါ်ပပုန်ခရိုင်ကတန်လွေငင်းရင်ဥယျာဉ်ကိုမကြမီကကုလသမဂ္ဂ UNDP ကအီကွေတာစုချင်းပြင်ပါလေ။ဌာနေတိုင်းရင်းသားတွေရဲ့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးနဲ့ဘဝပြစ်တင်ရေးကြိုးပမ်းချက်ကိုအတိအမှတ်ပြုတဲ့ကုလသမဂ္ဂစုဖြစ်ပါလေ။စုချင်းငွေကဒေါ်လာ100,000တာဖြစ်ပေမဲ့ကုလသမဂ္ဂညီလာခံမှာပါဝင်ခွင့်ရမှာဖြစ်လို့တန်လွေငင်းရင်ဥယျာဉ်ကိုမြန်မာအစိုးရအတိအမှတ်ပြုရတဲ့အခြေအနေအထိရောက်ရှိလာနိုင်ပါလေ။ကျန်ယူနေအစိုးရကအပြည့်အခရဆဲဖို့သဘောတူပြီး6နှစ်အကြာမှာတန်လွင်ငင်းရင်းဥယျာဉ်ကိုတည်ဆောက်ပါလေ
ဒေသခံကျင်လူတို့ကျင်တတော်ဌာနနဲ့ကျင်သဘာဝပတ်ဝန်းကျင်ကွန်ရက်တို့ရဲ့ကြိုးပမ်းဆောင်ရွက်မှုတွေကြောင့်2018နှောင်းပိုင်းမှာတန်လွင်ငင်းရင်းဥယျာဉ်တည်ထောင်ကြောင်းကြေညာနိုင်ပါလေ2012အပြည့်အခရဆဲရေးသဘောတူညီချက်ကိုအောက်ချိန်မှာလက်တွေ့အကောင်အထည်ဖော်တာဖြစ်ပါလေတန်လွင်ငင်းရင်းဥယျာဉ်ဟာမြေဧကတသန်း3သိန်းကျော်ကျယ်ဝန်းပြီးကျေးရွာပေါင်း300ကျော်ပတ်ဝန်းကျင်နဲ့နိုင်ငံဖြစ်ပါတယ်။ကျင်းပြည်နယ်မှာအစိုးရတပ်စခန်း300ကျော်ရှိတဲ့နဲ့ဖပုံကရဲမှာ80ကျော်ရှိပါတယ်။ဒါကြောင့်အစိုးရတပ်နဲ့ကျင်းတပ်ဖွဲ့တွေကြားပြစ်ခတ်မှုတွေရှိပြီးစောင့်ကြည့်နေကော်မတီကိုအပြန်အလှန်တန်ကြားစာပေးပို့တာမျိုးတွေလည်းရှိနေပါတယ်။အစိုးရတပ်စခန်းတွေကြားဆက်သွယ်ရေးကောင်းမှုရွယ်ပြီးကားလမ်းတွေဖောက်လုတာကိုကျင်းရင်ဘက်ကမကျေနပ်လို့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ရတာပါ။
ဖပ်ပုံမျိုးတွေမှာဒေတာပုံမျိုးကြီးအထောက်အကူပြုလမ်းနဲ့တိုက်ခိုက်ခါဖို့လမ်းတွေဖောက်လို့နေတာကိုစောင့်ကြက်တဲ့တပ်ဖွဲ့တွေကို KNU ဘက်ကတိုက်ခိုက်တယ်လို့ကာကွယ်ရေးဦးစီးချုပ်ရုံးကအေပီလ၂ရက်နေ့ကကြေညာပါတယ်။2019နိုဝင်ဘာလကစပြီး2020အေပီလအထိ6လအတွင်းအစိုးရနဲ့ KNU အကြားထိတွေ့တိုက်ခိုက်မှုပြီးအချိန်ပေါင်း40မိုင်းနှင်းပောက်ကွဲမှု23ကြိမ်မိုင်းနှင်းတိုက်ခိုက်မှု3ကြိမ်လုံမိုင်းပေါ်ဆုံးမှု18ကြိမ်ဖြစ်ပွားတာကိုအစိုးရဘက်က KNU ဌာနချုပ်ကို94ကြိမ်အကြောင်းကြားခဲ့တယ်လို့လည်းဖော်ပြပါတယ်။တန်လျင်ငင်းရေးဥယျာဉ်ကော်မတီဝင်အချုပ်အစိုးရတပ်ရဲ့ပြစ်ခတ်မှုကြောင့်တွေ့ဆုံးရတာကိုခရင်ဘက်ကသတင်းထုတ်ပြန်ပါတယ်
။ KNU နဲ့ဒေသခံ KNU လူလူရဲ့သဘောတူညီချက်မရဘဲအစိုးရတပ်ကလမ်းဖောက်တာဟာအပြစ်ခံရဆဲရေးသဘောတူညီချက် NCA ကိုချိုးပေါက်တာဖြစ်တယ်လို့ခရင်ဘက်ကဆိုပါတယ်။နှုတ်ဦးနှစ်ဖက်သဘောတူမှသာလှုပ်ဆောင်ခွင့်ရှိတယ်လို့ NCA ကဆိုပေမဲ့အစိုးရတပ်ကသို့အတင်းလို့တာကြောင့်ထိတ်တန့်ရင်ဆိုင်တိုက်ခိုက်မှုတွေဖြစ်လာရတာလို့ KNU ဘက်ကပြောပါတယ်။အစိုးရတပ်ဟာသူ့နေရာသူနေရင်ပြဿနာဖြစ်နိုင်စရာအကြောင်းမရှိဘူးလို့ဆိုပါတယ်။ KNU ထိန်းချုပ်တဲ့နေမြေတွေကျူးကျော်လာလို့ထိတွေ့တိုက်ပွဲတွေဖြစ်လာရတာလို့ KNU တွဲဖက်အတွင်းမှပရိုဆောလာထွန်းကပြောဆိုကြောင်း KNC သတင်းဌာနရဲ့ AP 9ရက်နေ့ထုတ်သတင်းမှာဖော်ပြပါတယ်။အစိုးရတပ်ရဲ့တောင်ပိုင်းစစ်ဌာနချုပ်လက်အောက်ခံတပ်ဖွဲ့တွေဟာပြည်ရင်ကျေးရွာအချို့ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံတွေထွက်ပြီးတိမ်းရှောင်နေရတယ်လို့ KNU ဘက်ကတိုင်ကြားထားပါတယ
်။အစိုးရတပ်နဲ့ KNU တပ်မဟာ၅ဌာနချုပ်ဟာမြေမြေကျူးကျော်မှုနဲ့ပတ်သက်ပြီးပစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာဦးတွဲစောင့်ကြည့်ရေးကော်မတီ GMC ကိုကန့်ကွက်စာတွေမကြာခဏပေးပို့လို့ရှိပါတယ်။ဖပုန်ခရိုင်က KNU တမဟာနှင့်တမဟာ9နဲ့တမဟာ9တိမ့်ချုပ်တဲ့ဒေသတွေမှာအစိုးရတအင်အား20တိုးလာတာဟာအတိအကျရစရေးသဘောတူချက် NCA ကိုအယုံကြည်နေပါစေတယ်လို့ပြည်ရင်ဘက်ကမြင်ပါတယ်။တင့်အင်အားတိုးချဲ့တာကို NLD အစိုးရအနေနဲ့ဘာမှမတတ်နိုင်ပေမဲ့အစိုးရမှလည်းတာဝန်ရှိတယ်လို့ပြည်ရင်ဘက်ကမြင်ပါတယ်။အစိုးရအပြောင်းအလဲတွေဖြစ်လာပြီးမြန်တိုင်းရင်းသားကိုဆက်ဆံပုံကတော့မပြောင်းလဲဘူးလို့ခရင်ဘက်ကမြင်ပါတယ်။အရင်အစိုးရတွေနဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရဟာတိုင်းရင်းသားအပေါ်မှာအငြင်းချင်းထူတယ်လို့ဆိုပါတယ်။အစိုးရတိုင်းဟာတိုင်းရင်းသားကိုချုပ်ကင်လိုကြတယ်လို့ KNLD ဒုစီဦးကြီးချုပ်ကဆိုပါတယ်။တန်လျင်ငင်းရင်ဥယျာဉ်နဲ့ပတ်သက်ပြီး NLD အစိုးရနဲ့ချက်သွယ်မှုအညွန်နေတယ်လို့ KNU ဘိုးကောင်တီဦးကပြောဆိုသွားပါတယ်ခင်ဗျာ။